စကိုင်းတိုင်းကလေးမြို့မှာတော့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုလုပ်ခဲ့ရမှာဒီကနေ့မှာတော့အချမ်းဖက်ဖြိုခွဲခဲ့ပြီးတေးစီနိုင်တဲ့တနက်တွေနဲ့ပြစ်ခတ်တာကြောင့်လူနှုတ်ဦးဟာဒဏ်ရာပြင်းထန်စွာရရှိပြီးခွဲစိတ်ကုသမှုခံယူနေရဆဲဖြစ်ကြောင်းဆန္ဒပြပွဲကိုဦးစားသူတဦးဖြစ်တဲ့တက္ကသတက္ကသိုလ်ကျောင်းသားများသမဂ္ဂဩဃထကိုဝေနိုင်ဦးကအခုလိုပြောပြပါတယ
်အခုလက်ရှိမှာတော့ဆုံးတာတော့မဟုတ်သို့ရတဲ့အချိန်လေးပေါ့နော် operation တော့လုပ်ထားတယ်ပေါ့ဟိုသို့ရတဲ့သူကတော့နှစ်ယောက်ရှိတယ်ပေါ့နော
်
သူကဘိုက်ကိုချီဆန်းတိတိအပြည့်အစုံကိုဒီ Brian City မှာ operation လုပ်နေတယ်ဗျာဟုတ်ကဲ့တယောက်ကဘိုက်မှာမှန်တယောက်ကရေဘက်နဲ့ဒီချိန်ကြမှာပေါ့နော
်အဲ့
တော့မှန်လားဟုတ်တယ်ဗျာတကယ်ချီဆန်းဆင်းနေဖြစ်တာပါဗျာဟုတ်ကဲ့ဟုတ်
ဒဏ်ရာပြင်းထန်စွာရထားတဲ့လူနာကိုတော့နီးစပ်ရာဆေးခန်းမှာယာယီပို့ထားချိန်စစ်တပ်ကလာရောက်ခေါ်ဆောင်ဖို့ကြိုးစားတာတွေလည်းရှိတယ်လို့လည်းကျောင်းသားတွေကဆိုပါတယ်ဆန္ဒပြသူတွေဟာအရင်နေ့တွေတုန်းကလည်းငင်းငင်းချမ်းချမ်းဆန္ဒပြနေကြတာဖြစ်ပြီးရဲရဲဘုံတွေနဲ့ဖြိုခွင်းတာတွေရှိပေမဲ့ဒီကနေ့မှာတော့ပြစ်ခတ်ပြီးအကြမ်းဖက်ဖြိုခွင်းတာတွေကိုလုလာတယ်လို့လည်းတပိတ်စစ်ကြောင်းမှာပါဝင်တဲ့တက်ကြွလှုပ်ရှားသူဒေသခံအမျိုးသမီးတဦးကပြောပြပါတယ
်လူစုကဆန္ဒပြတယ်ဆိုတာငင်းချမ်းစွာပဲဆန္ဒပြတယ်ပေါ့နော်ကျမတို့ပြည်သူမှာပါလက်နဲ့မှမပါဘူးပေါ့နော်ကျမတို့ကဒီငင်းချမ်းစွာပဲကိုလိုချင်တဲ့ပန်းနိုင်ကိုရောက်ဖို့တော့ပဲတွားကြတယ်ပေါ့နော်ကျမတို့ဒီမှာအကြမ်းဖက်ဖို့လည်းရည်ရွယ်ချက်မရှိဘူးပေါ့နော်ဒါမဲ့ရဲတွေဘက်ကနေပြီးတော့ကျမတို့တပိတ်စကြောင်းလာတဲ့ချိန်မှာတားတယ်ပေါ့နော်တားပြီးတော့မှသူကစပြီးတော့မှနေရီဘုံနေခွဲတယ်အတန်ဒီဘုံနေခွဲတယ်ပြီးလို့ရှိရင်ယူနဲ့လည်းသူတို့ဖြုတ်ခွင်းတယ်ပေါ့နော်ဖြုတ်ခွင်းတဲ့ချိန်မှာအနေငယ်တော့နောက်ဆုတ်ခဲ့တယ်ပေါ့နော်အနေငယ်နောက်ဆုတ်တဲ့အချိန်မှာသူတို့ကရဲအချုပ်ကားတွေနဲ့ရဲတွေနဲ့အရှိ့ကိုထက်တက်လာပြီးတော့မှလူတွေကိုစပြီးတော့ရိုက်တာမျိုးတွေဖြစ်လာခဲ့တယ်ပေါ့နော်အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာဒီလူတို့ကလည်းပြန်ပြီးတော့ဒိုင်းတချို့နဲ့ပြန်ကာထားပေါ့နော်ပြန်ကာပြီးတော့မှအဲ့အချိန်မှာသူတို့စပြီးတော့မှလူရင်းဆန်ခတ်ဖြစ်ပြီးတော့မှဒီလိုမျိုးပြစ်ခတ်မှုတွေဖြစ်သွားတာပေါ့နော်အဓိကတော့ရဲတွေကအရှိ့မှာနေရာယူပြီးတော့မှစစ်တပ်ကတော့ပြစ်တယ်လို့ယူဆရတယ်ပေါ့နော်ကျမတို့လူတွေကလည်းအရန်ရှုံနေတော့လေအဲ့ဒီမှာတော့ကျမတို့ဒီ16ဦးဒဏ်ရာရတယ်ပေါ့နော်စိုးရင်ရတဲ့လူကတော့2ဦးရှိမယ
်ကလေးမျိုးမှာတော့တနက်တွေနဲ့အချမ်းဖက်ဖြိုခွင်းတာဟာတလအတွင်းပထမဦးဆုံးဖြစ်ပြီးဆန္ဒပြသူတွေဟာထိတ်တိုက်မတွေ့ပဲရှောင်နေကြပေမဲ့မြို့လေကောင်မှစုံကြပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့လည်းကလေးမျိုးကတူကပြောပြပါတယ
်ပထမပိုင်းကတော့သူကဟိုရှောင်ကြလူတို့တွေကရှောင်ကြတယ်ရှောင်တော့နန်းကြောင်ရဲသွားကြတော့ဗောနော်အားတဲ့နောက်ကြတော့ဟာနန်းဆောင်ကလေးကဆုံးကြအဲ့နန်းဆောင်တခုပဲရှိရအောင
်
နန်းဆောင်မိဘကအဲ့မှာဆုံးကြတော့အဲ့မှာတောဆုပြီးတော့ဟိုသူဘကဝင်လာတော့မြောက်လူတို့ကလည်းဟိုကာထတာကာရင်နဲ့ကာပြီးတော့လေကလေးကနန်းဆောင်အဲ့တနေရာပဲရှိရ
တော
့မြို့လေကောင်တော့ဖြစ်နေရလေအဲ့မှာပဲဆုရရှိရအော
င်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီတက်လာပြီးကတည်းကဆန္ဒပြမှုတွေစက်တိုက်ဖြစ်နေရမှာစကိုင်းတိုင်းကလေးမြို့မှာလေလူငယ်ចောင်းသားတွေဒေသခံတွေကနေ့စဉ်နှီးပါကန့်ကွက်ဆန္ဒပြနေကြတာဖြစ်ပြီးအခုဆိုရင်တနိုင်ငံလုံးအနှံ့မှာတနက်နဲ့အချမ်းဖက်ဖြိုခွင်းတာကြောင့်တေဆုံးသူ40နှီးပါအထိရှိလာပြီဖြစ်ပါတယ်ရှင်